ရှမ်းပြည်မြောက်ပိုင်းကြောင်မဲနဲ့နမ်ဆန်ဒေသဘက်မှာဒီရက်ပိုင်းအတွင်းလက်နက်ကြီးကြီးကြားရောက်တာနဲ့မြေမျိုးမှိုင်းတွေကြောင့်တိုက်ဆုံးတာနဲ့ထိခိုက်ဒဏ်ရာရတာတွေအရင်ကထက်ပိုပြီးများလာနေတယ်လို့ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမှုကိုမထိခိုက်အောင်ထိန်းသိမ်းဆောင်ရွက်ဖို့တအံ့အမျိုးသမီးအဖွဲ့ကလည်းတိုက်တွန်းပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့တာပါ
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအကြီးကလှုပ်ရှားနေတဲ့ TNL တအန်းပလောင်ရနက်ကရင်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကဖေဖော်ဝါရီလကုန်အထိတစ်ဖက်သက်အပြစ်ခတ်ရစဲကြောင်ကြေညာထားပေမဲ့တမရော်နဲ့သူတို့အဖွဲ့တွေအကြားမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းအတွင်းကြောင်မဲနဲ့နမ်ဆန်မြို့နယ်မှာလက်နက်ကြီးနဲ့မြေမြုံမိုင်းကြောင့်လူ၄ဦးသေဆုံးပြီး၁၁ဦးထိခိုက်ခဲ့ကြောင်းကြောင်မဲခရိုင်ဘေးရန်နေရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးအရာရှိဦးသိန်းဝင်းထွတ်ကပြောပါတယ်
ကြောင်မဲမျိုးနယ်ရဲ့မှာမိုင်းထိပြီးဒဏ်ရာရကိုတည်ဆုံးတာတုံး၂၈နေရပါနော်လက်နဲ့ကြည့်ကြပြီးပြည်တာတားမှု၂ဦးတနက်ကြောင်ပြည်တာ၁ဦးပျက်စီးသွားတဲ့အရင်၈လုံးလက်နဲ့ကြောင်ကိုပျက်စီးတာနန်းဆန်မှာကျွန်တော်မိုင်းထိတာ၂ဦးတည်ဆုံးတာ၁ဦးသူလည်းမိုင်းနင်းပြီးရပါနော
်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကမိုင်းကြောင်ထိခိုက်ဒဏ်ရာရသူတွေကို9000ကျပ်နဲ့တည်ဆုံးသူတွေကို3000ကျပ်ထောက်ပံ့ပေးသလိုပျက်စီးသွားတဲ့နေအိမ်တွေကိုလည်းအင်တန်ဘိုးအလိုက်ထောက်ပံ့ပေးတာတွေရှိကြောင်းပြောပါတယ်ဒီရပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNL တအန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်တမန်မနေ့ကတော့28ရက်နေ့ကတော့တိုက်ပွဲဖြစ်တယ်ဒီမိုင်းကောမြို့နယ်ခွဲအချောက်ဖြူရအောက်ဘက်မှာတနေရာဖြစ်တယ်ဒီကျောင်းမဲမြို့နယ်တဲကအကြောင်းညောင်မောင်းရွာအထက်ဘက်မှာတနေရာဖြစ်တယ်
ညောင်မောင်းရွာတိုက်ပွဲမှာတော့တိုက်ပွဲဖြစ်ပြီးတဲ့နောက်တမရော်ဘက်ကရွာအတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်သားမီးနှစ်ယောက်တေဆုံးခဲ့ကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်အဲ
့မှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်ကြောက်ဖြူကြီးရွာရဲ့အနောက်ကောင်ဘက်မှာဖြစ်ခဲ့တာပါဗျအဲအဲ့မှာတော့နှစ်ဖက်တိုက်ပွဲကြောင့်ဖြစ်တာဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးဒီတပ်ဖက်ကလုပ်တဲ့ဟာလာဟိုဘက် CNL ဘက်ကဖြစ်တဲ့ဟာလာတော့ကျွန်တော်တို့တိရစ်ကခွဲခြားမသိသေးပါဘူးဗျ
ဇန်နဝါရီလ28ရက်နေ့မနက်ပိုင်းကလည်းမိုင်းကောမြို့နယ်ကွန်ဆလန်ကျေးရွာမှာမြေမြုံပိုင်းနင်းမိတာကြောင့်ထင်းရှားသွားတဲ့သားမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပြီးလာရှိုးစေးုံကိုပို့ဆောင်ခဲ့ရပါတယ်။ဒီထိခိုက်မှုဟာ TNL ကထောင်ထားတဲ့မိုင်းကြောင့်ဖြစ်ကြောင်းတမရော်ကတရင်ထုတ်ပြန်ပါတယ်။ဗိုလ်မှူးတိုက်ကျော်ကတော့ကြောင်မဲမိုင်းကောနမ်ဆန်မြို့နယ်တွေအတွင်းကသူတို့ရဲ့တပ်စခန်းတွေကိုအစိုးရတပ်ကထိုးစစ်ဆင်တာကြောင့်ဒီဇင်ဘာနဲ့ဇန်နဝါရီလစန်းပိုင်းကစုခွာခဲ့ရကြောင်းဒီစခန်းတွေမှာထောင်ထားတဲ့မိုင်းတွေကိုပြန်လည်ဝင်ရောက်နိုင်တဲ့နေရာအထိရှင်းလင်းတာရှိပေမဲ့အကုန်မရှင်းလင်းရသေးကြောင်းနဲ့တချို့မိုင်းတွေကတမရော့ဘက်ကထောင်တာတွေလည်းရှိကြောင်းပြောပါတယ်။တအံအမျိုးသမီးအဖွဲ့ GWO ကတော့လူထုကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေချီစင်ကားကပြောပါတယ်
။ဖြစ်နိုင်တော့ဘယ်လက်နက်ကိုင်မဆိုဒီမိုင်းတုံ့ပြန်မှုတွေကိုရှော့ချစေချင်တယ်ပြည်နိုင်တို့ရပ်တန့်လဲနေတာပြည်စီချင်တာပေါ့နော
်ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြားရောက်တာမြေမြုံပိုင်းထိတာအပြင်အရက်သားတွေကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်တာတွေလည်းရှိနေပါတယ်ဒီလိုအရက်သားတွေတပ်ဖြတ်တာကိုရပ်တန့်ဖို့နဲ့တပ်ဖြတ်ခံရသူတွေအတွက်တရားမျှတမှုဖော်ဆောင်ဖို့ကိုလည်း GWO ကတိုက်တွန်းထားပါတယ်ဒီလ24ရက်နေ့ကကွက်ခိုင်မြို့နယ်ဝေခုတ်ကျေးရွာမှာကျောင်းဆရာမတဦးနဲ့28ရက်နေ့ကဒီဘောမြို့နယ်ကုန်းပုံကျေးရွာနီးမှာအမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်တို့တပ်ဖြတ်ခံခဲ့ရပါတယ်။ကျောင်းဆရာမကိုပြစ်တပ်သူကတော့ TNL အဖွဲ့ကဖြစ်ပြီးသူ့ကိုစစ်ဆေးအပြစ်ပေးမှဖြစ်ကြောင်း TNL ကသတင်းထုတ်ပြန်ထားပေမဲ့ဒီဘောမြို့နယ်ကတပ်ဖြတ်မှုမှာတော့တရားခဏ်ကိုဖော်ထုတ်နိုင်တာမရှိပါဘူး။